ဇန်နဝါရီလ1ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ငန်းစာရဲ့ခေါင်းစဉ်ကတော့ဖျားသခင်ဤအချိန်အတိုင်းတာဖြစ်ပါတယ်။အခြားသဘောထားတစ်ခုကိုကျွန်တော်တို့စိတ်ထဲထားရှိရမှာကတော့ဒန်လကျမ်းကိုလည်လာတဲ့နေရာမှာကဘာပြက်ကိန်းဟောထားခြင်းနဲ့သက်ဆိုင်တဲ့ရာဇဝင်သမိုင်းကြောင်းကိုသုံးသပ်ဖို့ဖြစ်ပါတယ်။ရာဇဝင်ကိုသုံးသပ်တဲ့နေရာမှာသမိုင်းအထောက်ထားအကူအကားကိုအခြားအတိတ်နမိတ်ကောက်တာအနာဂတ်ကြိုတင်မှန်းဆတာနဲ့အတွေးခေါ်နဲ့ရှင်မယ်ဆိုရင်ပို့ပြီးတော့နားလည်နိုင်ပါတယ်။အတိတ်ရဲ့ရှုထောင့်ကနေကြည့်မယ်ဆိုရင်ဒန်လကျမ်းရဲ့ကြိုတင်ပြုတဲ့ပြောဖက်ပြုချက်တွေဟာရှေးအတိတ်နဲ့သက်ဆိုင်တယ်လို့သဘောတရားပါတယ်။အနာဂတ်ကြိုတင်မှန်းဆသဘောဟာလည်းပဲဖော်ပြထားတဲ့ပြောဖက်ပြုချက်တွေပြည့်စုံလာဖို့စောင့်ဆိုင်းတယ်လို့သတ်မှတ်ကြပြန်ပါတယ်။အတွေးခေါ်ပိုင်းသဘောတရားအရာကတော့ကဘာပြက်ဟောကိန်းဝိညာဉ်ရေးပုံဆောင်ချက်အစစ်အမှန်လို့သတ်မှတ်ပြီးတော့နောက်ခံသမိုင်းရာဇဝင်ကြောင်းကိုထည့်သွင်းမစင်စားပါဘူး။သမိုင်းအထောက်ထားသဘောအရဖျားရှင်ဖော်ပြတဲ့ကဘာကြီးပြတ်သုံးခြင်းဟောကိန်းဟာပြောဖက်တွေအချိန်ကကဘာကာလနောက်ဆုံးအချိန်အထိရာဇဝင်မှာရှိလာမယ်လို့အသေးချာခံယူပါတယ်။ဒိန်နာကျန်းကိုလည်လာတဲ့နေရာမှာကျန်းရဲ့အဓိကအချက်ကျတဲ့ယူပိုင်ယုံကိုမြင်တွေ့ရပါလိမ့်မယ်။မတူညီရှုထောင့်တဲ့ရာဇဝင်အကြောင်းကိုတဖန်တလဲလဲထက်ခါထက်ခါအသေးစိတ်ဖော်ပြထားပါတယ်။တတမနဲ့အသင်းတော်ယုံကြည်သူပုဂ္ဂိုလ်တွေအနေနဲ့ဒိန်လာကျန်းနဲ့ဗျာဒိတ်ကျန်းကိုသမိုင်းသူတေတီရဲ့ရှူတောင်းနဲ့နားလည်ထားကြပါတယ်။တောလျာကျန်ခန်းကြီး14အငယ်34နဲ့ရေစကြေလအနာကတိကျန်ခန်းကြီး4အငယ်56ကိုဖတ်ပါမယ်။ပြောဖက်ပြုစကားအရရက်တရက်ကိုဘယ်အချိန်နဲ့ပုံဆောင်ထားသလဲဆိုတာကိုကြည့်ကြပါစို့။ထိုပြည်ကိုစူးစမ်းရာနေ့ရက်ပေါင်းအရက်40နှစ်အညီတရက်ကိုတစ်နှစ်ထား၍အနှစ်40ပတ်လုံးကိုအပြစ်ကိုဆောင်ရက်ငါဆွန့်ပစ်ခြင်းကိုသိရကြလိမ့်မည်။အကြောင်းမူကားအရက်390အရေအတွက်အတိုင်းသူတို့အပြစ်နှင့်ရှင်သောနှစ်ပေါင်းကိုတင်းဤအပေါ်၌ငါတင်ထားပြီးထို့သောဣတိလအမျိုးဤအပြစ်ကိုတင်းသည်ခံရမည်ထိုနေ့ရက်စစ်ပြီးမှတဖန်လက်ရနန်ဆောင်ဖြင့်အဲ့၍အရက်40ပတ်လုံးယူဒအမျိုးဤအပြစ်ကိုခံအောင်လောနှစ်အစား၌ရက်ကိုငါထားပြီဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ဒိန်လကျန်းကိုလည်လာတဲ့နေရာမှာပြောဖက်တိုင်းတာတဲ့အချိန်ကိုတရက်မှာတနင်းလို့သတ်မှတ်သိရှိထားဖို့လိုပါတယ်ပြောဖက်ပြုချက်အရာတနှစ်ကိုတရက်နဲ့ညီများမှုရှိတယ်လို့ရာဇဝင်တွေအရာမှတ်တမ်းပြုထားတဲ့အကြောင်းသိရပါတယ်။ဥပမာဆိုရမယ်ဆိုရင်တော့2300ရက်ပေါင်းရဲ့အနာဂတ်အချိန်သတ်မှတ်ချက်မှာနှစ်ပေါင်း2300ဖြစ်နေတဲ့အကြောင်းနားလည်လာရပါတယ်။ဒိန်လနဂတိကျန်ခန်းကြီး၈ငွေ14မှာတွေ့နိုင်ပါတယ်။ထို့နည်းတူစွာသတင်းဘက်80ပြောဖက်ပြုချက်အချိန်အကန့်အသတ်ကိုလည်းပဲနှစ်ပေါင်း490ဖြစ်နေတဲ့အကြောင်းကိုလည်းပဲနားလည်ရပါတယ်။ဒိန်လနဂတိကျန်ခန်းကြီး9ငွေ24ကနေ28မှာတွေ့နိုင်ပါတယ်။အလိုအချိန်တိုင်းတာပုံမျိုးဟာမှန်ကန်ပါတယ်။အကြောင်းရင်းတွေကတော့နံပါတ်1အချက်အနေနဲ့ယူပါယုံရဲ့အဓိပ္ပာယ်ဟာပုံဆောင်ချက်နဲ့ပြသတဲ့အတိုင်းအချိန်ကန့်သက်ဟာလည်းပဲပုံဆောင်မှုပြုထားပါတယ်။နံပါတ်2အချက်မှာတော့ယူပါယုံကရှေ့လျားတဲ့အချိန်ကာလတွေကြာမြင့်ပြီးမှတချို့ကိစ္စတွေအတွက်အဆုံးသက်ချိန်ရဲ့ဖော်ပြချက်ကိုဖွင့်ဟတာတွေ့ရပါတယ်။အချိန်ရဲ့ကာလရှည်ကြာခြင်းကိုယူပါယုံရဲ့အနက်နဲ့ဒွန်တွဲဖွင့်ဟလေးရှိပါတယ်နံပါတ်3အချက်မှာတော့တရက်အစားတစ်နှစ်သတ်မှတ်ချက်ဟာဒန်အီလကျန်းကအတိပြုသတ်မှတ်ထားပါတယ်ပုံမရှင်းလင်းတဲ့သတင်းဘက်80ရဲ့အနာဂတ်စကားမှာတွက်ချက်မှုပြုတဲ့နေရာမှာအာတီစရွိမင်းကြီးရဲ့အုပ်ဆိုးခြင်းအချိန်ကနေစပြီးတော့သခင်ယေရှုမေရှိယအဖြစ်ကြွလာတဲ့အချိန်အထိဖြစ်တဲ့အကြောင်းတိကျစွာတွက်ချက်သိရှိနိုင်ပါတယ်ဒါကြောင့်အမှန်ကန်ဆုံးအတိကျဆုံးအချိန်ကိုရယူနိုင်ဖို့ဒိန်လကျမ်းမှာရေးသားထားတဲ့ပြောဖက်ပြုတဲ့အချိန်ကာလတွေကိုတရက်ကိုတနှင်းလို့သတ်မှတ်ရပါမယ်။တချို့သောပြောဖက်ပြုတဲ့အချိန်ရဲ့အတိုင်းအတာကတော့နှစ်ပေါင်းရာနဲ့ထောင်နဲ့ချီပြီးကြာညောင်းတာတွေ့ရပါတယ်။အဲ့ဒီအရာဟာကျွန်တော်တို့ကိုတီးခန့်ဆောင်ဆိုင်တဲ့အကြောင်းကိုတွင်တင်ချင်းဖြစ်နေပါသလားဆိုတာကိုသုံးသပ်ကြည့်ပါ။ကာလအချိန်နဲ့ပတ်သက်တဲ့ဖျားရှင်ရဲ့အချိန်အတိုင်းအတာကိုသိရှိစေဖို့အတွက်ဗုဒ္ဓနှင့်ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။